ဆီးရီးယားနိုင်ငံမြောက်ပိုင်းကခါတက်ဖွဲ့တွေရဲ့ကိုပစ်ခတ်တဲ့ဒီတူရကီ drone တစ်စင် American တက်ဖွဲ့တွေရှိရာအနီးအနားထိကိုပြန်ဝဲလာခဲ့တာကြောင့် US F-16 တိုက်လေယာဉ်တွေကအဲ့ဒီ drone ကိုပစ်ချခဲ့ပါတယ်။ American တက်ဖွဲ့တွေအခြေစိုက်တဲ့နေရာကနေ10ကီလိုမီတာအကွာလောက်သာဝေးတော်တဲ့ဟာဆာကာမြို့အနီးကိုတူရကီတက်ဖွဲ့တွေကစက်တိုက်ပစ်ခတ်နေတာကိုကြာသပတေးအစောပိုင်းကလေးကအမေရိကန်စစ်ဘက်အရာရှိတွေကစောင့်ကြည့်နေခဲ့တဲ့အကြောင်းပင်ဒဂွန်စစ်ဌာနချုပ်ကပြောပါရယ်။စီးပြားနိုင်ငံမြောက်ပိုင်းမှာရှိတဲ့ခါတက်ဖွဲ့ဝင်တွေထိန်းချုပ်ထားတဲ့ဒေသတွေကပစ်မှတ်တွေကိုကြာသပတေးမှာတူရကီက drone နဲ့အရှိန်မြင့်တိုက်ခိုက်ခဲ့ပြီးအဲ့ဒီမှာလူဆယ်ဦးထက်မနည်းသေဆုံးခဲ့တဲ့အကြောင်းဒေသတာဝန်ရှိသူတွေကပြောပါရယ်။စီးရီးယားနိုင်ငံမြောက်ပိုင်းခါမီရှာလီက VOA သတင်းတောက်ရဲ့သတင်းပေးပို့ချက်အရကတော့အဝေးထိန် drone နဲ့တိုက်ခိုက်မှု17ကြိမ်တက်မနေပြုတ်လုခဲ့တယ်လို့ပြောပါရယ်။တရားပေးဆက်ယုံနဲ့ပြည်တွင်းနေရဲစွန့်ခွာသူတွေလက်ခံထားတဲ့စခန်းတဝိုက်အပါအဝင်ဒေသရင်းကရက်သားအခြေခံအဆောက်အုံတွေပြစ်မှတ်ထားတိုက်ခိုက်ခံရတဲ့အကြောင်းခတ်လာချန်ဒီအဖွဲ့ကပြောပါရယ်ရှင်။